ပြည်နယ်နိုင်ငံမှာကိုဗစ်-19ကူးစက်ဖြစ်ပွားမှုတိုးများလာနေတဲ့အတွက်တနင်္လာနေ့ကစလို့လူ30ဆန်းရှိတဲ့ဟိုချီမင်းမြို့ကိုတရင်းနှစ်ပတ်ကြာအိမ်မှာပဲနေကြဖို့ကြေညာလိုက်ပါတယ်။တင်ကြတဲ့စီကံတွေထပ်တိုးချမှတ်ပြီးအသွားအလာကန့်သတ်လိုက်တဲ့ဟိုချီမင်းမြို့အတွက်လိုအပ်တဲ့အစားအသောက်ပေးပို့တာနဲ့အိမ်မှုကိစ္စတွေကူညီဆောင်ရွက်ဖို့စစ်တပ်စီလွှတ်နေပြီလို့အဆိုရတာပြောပါတယ်။ဒ ိုင်တင်တက်ရောဂါဖြစ်သူတွေအိမ်မှာပဲစိတ်ကူတာမှုခံယူကြရပါမယ်ကျွန်တော်တို့ရဲ့စေဝန်ထမ်းဖွဲ့လေးလူနာရှိရာကိုအင်တန်ရာရောက်လာပြီးကုသပေးနိုင်အောင်ဖွဲ့စည်းနေပါပြီဒီကတ်ရောဂါကိုတိုက်ချက်ဖို့ဟိုချီမင်းမြို့နယ်တောင်ပိုင်းပြည်နယ်ကတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့စစ်ဖက်ဆိုင်ရာစေတက္ကသိုလ်ဒါရိုက်တာပိုချုပ်ဒိုခူရက်ကပြောခဲ့တာပါဗီယက်နမ်မှာကူးစက်မှုနှုန်းမရှိတဲ့လောက်ကနေမနစ်တောက်တာနေကတော့ကူးစက်မှုအဖြစ်တပေါင်းနဲ့ပေဆုံးသူ390ရှိလာခဲ့တာကြောင့်အခုလိုဆောင်ရွက်လိုက်တာပါအဲ့ဒီကူးစက်မှုတပေါင်းမှာဟိုချီမင်းမြို့မှာကူးစက်ခဲ့တာက3500ရှိနေပါတယ်ဟိုချီမင်းမြို့မှာပြီးခဲ့တဲ့ဇွန်လကလေးကလူအများသွားလာတဲ့နေရာတွေမှာလူနှစ်ယောက်ထက်ပိုမစုရဆိုတဲ့တာမြင့်ချက်နဲ့အစားအစာအတွက်အလုပ်သွားဖို့နဲ့ခွင့်ပြုထားတဲ့စီးပွားရေးလုပ်ငန်းတွေအတွက်ကလွဲရင်အိမ်ထဲကအိမ်ပြင်မထွက်ကြဘူးအပါဝင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့စီကံတွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားတာဖြစ်ပါတယ်